ရုရှားနိုင်ငံမှာတရားပေးဆက်ရုံတစ်ခုမိလောင်မှုကြောင့်လျှက်စစ်မီးပြတ်တောက်နေချိန်မှာပဲအနောက်တောင်ပိုင်းရက်စတော့အေရီယာကိုထိခိုက်လာတဲ့ယူကရိန်းရဲ့ဒရိုင်းဒရုန်းတိုက်ခိုက်မှုတွေကိုတားဆီးနိုင်ခဲ့ပါတယ်လို့ရုရှားကဒီကနေ့ပဲပြောပါတယ်။ရုရှားရဲ့လေကြောင်းရဲ့ကာကွယ်ရေးတပ်ဖွဲ့တွေကယူကရိန်းရဲ့ဒရုန်းစစ်တပ်စီလုံးကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီး စ်တအားဖြန့်ဖြူးမှုကိုယာယီရပ်ဆိုင်းထားရတယ်လို့ Telegram မှာဖော်ပြပါတယ်။ယူကရိန်းဘက်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်လာတဲ့ရုရှားရဲ့ drone 6စင်းတဲ့က8စင်းကိုလေကြောင်းရကာကွယ်ရေးတပ်ကနေပြီးတော့ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ဘက်ကပြောပါတယ်။အခုမှတော့ Odessa မြို့ရဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကဒီတိုက်ခိုက်မှုတွေကြောင့်စွမ်းရင်ဆိုင်ရာအခြေခံအဆောက်အဦတွေပျက်စီးသွားကြောင်းနဲ့လျှက်စစ်တအားဖြန့်ဖြူးမှုတွေရပ်တန့်သွားကြောင်းကိုလည်းပြောပါတယ်။ယူကရိန်းရဲ့ထိပ်တန်းစွမ်းရင်ထုတ်လုပ်တဲ့ဒီစက်ရုံကလည်းရုရှားရဲ့တိုက်ခိုက်မှုကြောင့်ဗိုလ်အားမြင့်ဓာတ်အားပေးစက်ရုံပျက်စီးခဲ့တယ်ဆိုပြီး Telegram မှာရေးသားထားပါတယ်ရှင်။